မြန်မာနိုင်ငံမှာကိုဗစ်ကာယောဂါနဲ့ဆက်အနာသိမ့်မှုဖြစ်ပြီးနောက်ပိုင်းတိုင်းပြည်မတည်မငြိမ်ဖြစ်တဲ့အခြေအနေတွေရောက်စီးပွားရေးအပေါ်ရိုက်ခတ်လာနေရမှာကုန်စည်ဖြန့်ဖြူးတဲ့လုပ်ငန်းတွေလည်းတိတိတသာထိခိုက်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ရန်ကုန်စိတ်ကမ်းကနေကုန်တစ်တာတင်ကားတွေနဲ့နိုင်ငံအနှံ့ကုန်စည်ဖြန့်ဖြူးနေတဲ့လုပ်ငန်းက၄ဘုံ၃ဘုံလောက်သာလည်ပတ်နိုင်တော့တယ်လို့ပြောပါတယ်။အပြည့်စုံကတော့လုပ်ငန်းရှင်တွေကိုဆက်သွယ်မေးမြန်းထားတဲ့ကိုစောမိုးကျော်ပြောပြပေးပါအောင်ဗျာ။
မြန်မာနိုင်ငံကုန်တစ်တာတင်မော်တော်ယာဉ်များအသင်းမှာအသင်းဝင်ရောအသင်းမဝင်ရောမော်တော်ယာဉ်စုစုပေါင်း 9,000 လောက်ရှိပါတယ်။ကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတွေမှာလုပ်ငန်းတွေစတင်ကျဆင်းလာပြီးလုပ်ငန်းတွေရဲ့20ရာနှုန်း30ရာနှုန်းလောက်အထိရပ်ဆိုင်းကျဆင်းသွားတယ်လို့အသင်းရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးစိုးနိုင်ကပြောဆိုပါတယ်။ဒါပေမဲ့နှစ်ဆန်းပိုင်းလောက်ကစပြီးတော့ကိုဗစ်တတိယလိုင်းရိုက်ခတ်ခဲ့တဲ့အပြင်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လုပ်ငန်းတွေက85ရာခိုင်နှုန်း80ရာခိုင်နှုန်းလောက်ရပ်ဆိုင်းသွားတယ်လို့ဆိုပါတယ်အခုအခါမှာဆိုလို့ရှိရင်လုပ်ငန်းအားလုံးရဲ့25ရာခိုင်နှုန်းလောက်ပဲလက်ပတ်နိုင်တော့တယ်လို့ဦးစိုးနိုင်ကပြောပါတယ
်တက်ဝေးကတော်တော်လေးကျန်းတယ်နောက်ပြီးတော့အခုဆက်ပေါင်းလာတာကနိုင်ငံရေးပြဿနာပေါ့နော်နိုင်ငံရေးပြဿနာပေါင်းလာတဲ့အတွက်ရင်မောင်းတွေရောဘာတွေရောညာတွေရောသူတို့ဘယ်လိုပြောတော့ဆန္ဒပြတာလို့ဘာတို့ညာတို့လည်းကိစ္စလည်းပါတယ်နောက်တစ်ခါပြန်သွားကြတယ်တချို့ကဒီမှာလဲဆိုလုံးဝမရှိလို့ရွာပြန်ပါညာတယ်ဆိုရင်2900ဆိုတဲ့ကားတခါတည်းမှာကျွန်တော်ရှိမှကျန်တယ်ရင်မောင်းက960လောက်ပဲကျန်တော့တယ်။နောက်လုပ်ငန်းကလည်းတော်တော်လေးတော့အသွားတယ်။အဲ့ဒီအချိန်ကနေခုချိန်ထိပြောမယ်ဆို25 20ရာခိုင်နှုန်းဆိုတာအများဆုံးပဲကျွန်တော်ရဲ့ကားတွေရဲ့လုံးလုံးနေရတာ25ရာခိုင်နှုန်းဆိုတာအများဆုံးပဲ
။တွင်းကုန်ထုတ်ကုန်တွေကျဆင်းသွားတာရပ်ဆိုင်းသွားတာတွေဟာလည်းကုန်တစ်တာတင်ရင်တွေအတွက်လုပ်ငန်းကျဆင်းသွားရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်
။အဓိကတွင်းကုန်ထုတ်ကုန်နဲ့မူတည်ပါတယ်။ဘာလို့ဆိုရင်ကုန်မျိုးကစက္ကန့်မျိုးဖြစ်တဲ့အတွက်နိုင်ငံရဲ့ import export ကမူတည်ပြီးတော့ကျွန်တော်တို့ရဲ့ထိခိုက်မှုကအတူတူပါပဲဆိုပါတော့ဥပမာပြောမယ်ဆိုကျွန်တော်ကဒီမှာကားအစီ90နဲ့လုံးလုံးတဲ့လူကတစ်လောက်အလုံး900လောက်ပါတယ်ဆိုပါတော့အခုကျွန်တော်အလုံး100ဆိုတာမနေလုံးနေရတယ်လုံး100ရရဖို့ဆိုတော့မရှိတော့မရှိရတဲ့အကြောင်းက import export နည်းသွားတဲ့အကြောင်
းနောက်တစ်ခုကတော့လောင်စာဆီဈေးတွေတက်သွားတာဒေါ်လာဈေးတက်သွားတာတွေဟာလည်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေအပေါ်အများကြီးရိုက်ခတ်မှုရှိပါတယ်လုပ်ငန်းတွေဆက်လက်ရပ်တည်ဖို့တောင်အတော်ခက်ခဲသွားတယ်လို့ဦးစိုးနိုင်ကရှင်းပြပါတယ
်ကျွန်တော်တို့ကတော့ဒီဒီဇယ်နဲ့မောင်းပြီးတော့သွားတဲ့ကားတွေဖြစ်တဲ့အတွက်အထီးဆုံးပဲပြောရမှာပေါ့နော်ထိတိုက်ပဲထိတာပဲရှိတဲ့နေရာမှာအလုပ်ပါစေဖြစ်တဲ့အတွက်ဟိုဈေးနှုန်းတောင်းဖို့လည်းအင်မတန်ခက်တယ်ဘယ်လိုမှအဆင်မပြေတဲ့အတွက်ကျွန်တော်တို့ညှိနှိုင်းမှုတွေနဲ့ဈေးနှုန်းတော့တက်တက်ပြီးတော့တောင်းရတာပေါ့နော်ဒီအစီအလဲအဆမတန်ပဲဖြစ်သွားတာလေအရင်တော့ကဆိုပါတော့ဗျာအရင်တော့ကတစ်ခေါက်ကိုကျွန်တော်တို့9000လောက်ကျန်တယ်ဆိုရင်အခုဆိုရင်2000လောက်3000လောက်ကျန်ဖို့ဆာမလွယ်တော့ဘူးနောက်တစ်ခုဒီဒေါ်လာရဲ့ effect ကြောင့်တော်ရဲတာယာတို့ဘက်ထရီတို့သူ့ရဲ့ accessory ပေါ့ဗျာနောက်ကဟိုပစ္စည်းနဲ့ပတ်သက်တာအကုန်လုံးကတစ်ခုမှမကြောက်အကုန်အတက်ကြီးပဲအတက်ကြီးပဲဖြစ်တဲ့အတွက်ရက်စီပို့တော့တော်တော်လေးတော့ခက်ခဲခဲတော့ဖြစ်နေတာပေါ့လေ
သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးဖြေရှင်းတာမျိုးတွေတော့မလောက်ရသေးဘူးလို့ဆိုပါတယ်ဒါပေမဲ့အခုလောလောဆယ်ဖြေရှင်းပေးနေတဲ့အစီအစဉ်တချို့ရှိပေမဲ့အခက်အခဲတွေအကုန်လုံးအတွက်တော့အဆင်မပြေနိုင်သေးဘူးလို့ပြောပါတယ
်။လောလောဆယ်မှာတော့ပြင်ပြဆောင်ရွက်ခြင်းတော့မရှိသေးဘူး။သူတို့ကတော့လောလောကလောက်တာတော့ရှိတယ်ဗျာ။ဒါမှလည်းအောင်မြင်ခြင်းအပြည့်အဝမရနိုင်ပါဘူး။သူတို့ဒေါ်လာထုတ်ရောင်းပေးတဲ့အတွက်စီကိုကန့်သက်ဈေးနဲ့ပေါ့နော်။ရောင်းပေးတဲ့ဆိုင်တွေရှိတယ်။အဲ့လိုမျိုးလေးရောင်းပေးနေလဲအဆင်ပြေမယ်။ဒါပေမဲ့ကျွန်တော်တို့လည်းဘယ်လိုမျိုးပြင်ပြတောင်းဆိုရမယ်ဆိုတာလောလောဆယ်မှာကျွန်တော်တို့ခံမှန်းအခက်နေတယ်။ဖြစ်နိုင်ရင်တော့ကျွန်တော်တို့ကတော့ဒီဇယ်ဈေးတည်တည်ငြိမ်ငြိမ်နဲ့ဒေါ်လာဈေးတည်တည်ငြိမ်ငြိမ်ဆိုရင်လုံးလုံးကန်လို့အဆင်ပြေမယ်လို့ထင်တယ်ဒါပေမဲ့ရှစ်လုပ်ငန်းတွေတိုးတက်လာဖို့ဆိုတာအင်မတန်မှမှားရခဲ့တဲ့အခြေဖြစ်နေတဲ့အတွက်ကျွန်တော်လည်းပြေးလို့မရသေးဘူးဖြစ်နေတော့ဗျာ
လက်ရှိအခြေအနေအတိုင်းဆက်သွားနေမယ်ဆိုရင်တော့အခက်အခဲတွေပိုရှိလာနိုင်ပါတယ
်ခုတော့ဗျာကျွန်တော်တို့ကတော့ဟိုမိသားစုပေါ့ဗျာရေမောင်းရှိတယ်ကျွန်တော်ဝင်နေအဆင်ပြေအောင်ပေါ့နော်ဒီတိုင်းပဲဆက်သွားမယ်ဆိုရင်တော့ကျွန်တော်အနေနဲ့ထမ်းနိုင်မှုခက်တယ်လို့အလုံးအနေနဲ့လည်းထမ်းနိုင်မှုခက်ပါလိမ့်မယ်အဲ့တော့ရှိရတော့ကျွန်တော်တို့လည်းဘယ်လိုမှခံမလို့မရတဲ့အနေအထားမျိုးဖြစ်နေတာပေါ့
ကုန်သစ်တာတင်ရင်များအသင်းရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးစိုးနိုင်ပြောပြသွားတာပါကုန်တင်ရင်တွေ5-6စီးလောက်ပိုင်တဲ့လုပ်ငန်းရှင်တူကလည်းလုပ်ငန်းတွေကျဆင်းရပ်ဆိုင်းသွားတာကိုအခုလိုပြောပြပါတယ
်2020ကိုဗစ်ဒုတိယလိုင်းဝင်တွေကနည်းနည်းပါသွားတယ်လေအထက်ချုပ်တွေဟိုကညော့သွားတော့ export import နည်းသွားရင်ကျွန်တော်တို့ကညော့သွားဒီလိုပဲလောက်ရတော့ပေါ့နော်တပတ်ကိုတစ်ခေါက်နှစ်ခေါက်ပဲရတယ်ကားတစ်စီးကိုလေအခုကတော့10ခေါက်တောင်မပြည့်ချင်တော့ဘူးဖြစ်တယ်ဒီလောက်လေကျွန်တော်တို့ကတော့လေကောင်းလိမ်လို့ကောင်းလိမ်လို့ပေါ့ဗျာအဲ့လိုလည်းပဲဟိုဦးတက်စီတော့လုပ်နေရတယ်ပေါ့နော်ပြန်ကောင်းမယ်ဒီဟို exploring ပေါ့ဒီ colonial လည်းပဲသွားတော့လေအဲ့လိုပဲမျောလင့်တော့ပေါ့
ကိုဗစ်ယောဂါနဲ့လက်ရှိအကြအတဲတွေကြောင့်ကုန်တစ်တာတင်ရင်လုပ်ငန်းတွေထိခိုက်ကြဆင်းရတဲ့အတွက်လုပ်ငန်းရှင်တချို့ဆက်လက်လှုပ်ဆောင်နိုင်ခြင်းမရှိတော့သလို တချို့လဲရှိတဲ့မော်တော်ယာဉ်အစင်းရည်တွေကိုရှော့ချခဲ့ရပါတယ်။